ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကကြီးမှုကျင်းပတဲ့27ရာစုပင်လုံးငင်းညာရင်ညီလာခံကျင်းပပြီးသွားပြီမဲ့ငင်းညာရင်ဆွေးနွေးပွဲတွေကတော့ရပ်တန့်မသွားသေးပါဘူးအစည်းအဝေးပွဲတွေခက်ဆစ်ဆစ်ကျင်းပပြီးရှေ့ဆက်သွားနေသေးပါအခုဆိုလဲရန်ကုန်မှာနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းသုံးသပ်ခြင်းဆိုတဲ့ခေါင်းစဉ်နဲ့အစည်းအဝေးတစ်ခုကျင်းပနေပါတယ်အဲ့ဒီအစည်းအဝေးမှာအစိုးရတက်မတော်လွှတ်တော်ဘက်ကကိုယ်စားလှယ်တွေနိုင်ငံရေးပါတီကကိုယ်စားလှယ်တွေအပြစ်ရလက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကကိုယ်စားလှယ်တွေမှာအပြစ်ရမထားတဲ့လက်နက်ကိုင်တိုင်းသားအဖွဲ့တွေကကိုယ်စားလှယ်တွေပါတက်နေကြတော့အတော်လေးကိုစုံစုံညီညီတက်နေကြတဲ့အစည်းအဝေးလို့ပြောနိုင်ပါတယ်ဒီလိုပဲပေါင်းစုံကကိုယ်စားလှယ်တွေပါဝင်တဲ့အစည်းအဝေးပွဲကြီးတွေကျင်းပနေပေမဲ့အခြားတစ်ဖက်မှာတော့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာတိုက်ပွဲတွေဖြစ်လိုက်နားလိုက်ရှိနေသေးပါအခုအစည်းအဝေးပြီးသွားရင်လဲနောက်ထပ်ခေါင်းစဉ်အမျိုးမျိုးနဲ့ငင်းညာရင်ဆွေးနွေးပွဲတွေဆက်ပြီးကျင်းပကြပါဦးမယ်ငင်းညာရင်ခီးလမ်းကြောင်းမှန်ပေါ်ရောက်နေပြီလားငင်းညာရင်ရဖို့မျှော်လင့်နိုင်တဲ့အခြေအနေရှိနေပါပြီလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်ပြီးခဲ့တဲ့ရက်ပိုင်းကအစိုးရဟာအဆင့်ခုနှစ်ဆင့်ပါတဲ့အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငင်းညာရင်မူဝါဒတည်းရဲ့ထုတ်ပြန်ကြေညာခဲ့ပါတယ်။စကလုံးအဖြစ်ကွဲပြားပေမဲ့ဒီငင်းညာရင်မူဝါဒဟာအရင်သမရဦးသိန်းစိန်အစိုးရချမှတ်ခဲ့တဲ့ငင်းညာရင်လုပ်ငန်းစဉ်နဲ့တိတ်ပြီးကွဲပြားခြားနားမှုရှိတာတော့မဟုတ်ပါဘူး။မူဝါဒမှာပါဝင်သည့်ပါဝင်ထိုက်တဲ့သူတွေအားလုံးပါဝင်လို့ရအောင်နိုင်ငံရေးဆွေးနွေးပွဲမူပေါင်းကိုပြန်သုံးသပ်မယ်ပြန်ပြင်ဆင်မယ်အဲ့ဒီမူပေါင်းနဲ့အညီ27ရာစုပင်လုံညီလာခံကိုထပ်ပြီးကျင်းပမယ်ညီလာခံကနေချမှတ်လိုက်တဲ့သဘောတူညီချက်တွေကိုပြည်ထောင်စုသဘောတူစာချုပ်အဖြစ်ဆွေးနွေးသူတွေကလက်မှတ်ထိုးကြမယ်အဲ့ဒီသဘောတူစာချုပ်နဲ့အညီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးဆွဲအတည်ပြုရမယ်အတည်ပြုထားတဲ့ဖွဲ့စည်းပုံအသစ်ကိုအခြေခံပြီးပါတီစုံအထွေထွေရွေးကောက်ပွဲလုပ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ထောင်မယ်ဆိုပြီးဖြစ်ပါတယ်ဒါကမူဝါဒပိုင်းမှာအခုအဲ့ဒီမူဝါဒကိုအကောင့်ထဲပေါ်တဲ့အနေနဲ့နိုင်ငံရေးဆွေးနွေးပွဲတွေကျင်းပဖို့ပြင်ဆင်နေတဲ့ကာလဖြစ်ပါတယ်။နိုင်ငံရေးဆွေးနွေးပွဲဆိုရမှာလဲတိုင်းနဲ့ပြည်နယ်အနှံ့မှာကျင်းပမယ့်နိုင်ငံရေးဆွေးနွေးပွဲနဲ့ပြည်ထောင်စုအစ်စ်မှာလုပ်မယ့်နိုင်ငံရေးဆွေးနွေးပွဲဆိုပြီးနှစ်ပိုင်းရှိပြန်ပါတယ်။ဘလို့ပဲရှိရှိအရေးကြီးတာကနိုင်ငံရေးဆွေးနွေးပွဲတိုင်းမှာပါဝင်သင့်ပါဝင်ထိုက်သူတွေပါဝင်နိုင်ရေးပါ
။လောလောဆယ်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကအကောင့်ထဲပေါ်နေတဲ့ငင်းညာရေးလုပ်ငန်းစဉ်ဟာတမရဦးသိန်းစိန်လက်ထက်အစိုးရနဲ့လက်နက်ကင်တိုင်းသားအဖွဲ့တွေပူးပေါင်းရေးဆွဲသဘောတူခဲ့ကြတဲ့တိုင်းပြည်လုံးဆိုင်ရာအပြစ်ရစာချုပ် NCA အပေါ်မှာအခြေခံထားတာပါ NCA စာချုပ်အရအပြစ်ရလက်မှတ်ရေးထိုးထားတဲ့အဖွဲ့စည်းတွေသာလျှင်နိုင်ငံရေးဆွေးနွေးပွဲမှာပါဝင်ခွင့်ရကြမှာပါပြဿနာကအဲ့ဒီနေရာမှာရှိနေပါတယ်လောလောဆယ်တိုင်းသားလက်နက်ကင်တွေထဲမှာ KNU ဦးဆောင်တဲ့အဖွဲ့၈ဖွဲ့ကလက်မှတ်ထိုးထားပြီး KIA ဦးဆောင်တဲ့ UNFC ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ဝင်တွေကလက်မှတ်ထိုးမထားကြပါဘူးဒီအတွက်လာမယ့်နိုင်ငံရေးဆွေးနွေးပွဲတွေမှာလက်နက်ကင်အဖွဲ့အားလုံးပါဝင်နိုင်ရေးအခက်တွေ့နေကြတာဖြစ်ပါတယ်အဲ့ဒီအတွက်ပြဿနာဟာအရင်ကကြုံခဲ့ရတဲ့အခြေအနေဟောင်းကိုပြန်ဆက်ရောက်သွားစေပါတယ်အဲ့ဒါကတော့ KIA ဦးဆောင်တဲ့ UNFC အဖွဲ့ဝင်တွေဝါလိုမိုင်းလာလိုအဖွဲ့မျိုးတွေ NCA စာချုပ်တဲ့လက်မှတ်ထိုးလာဖို့ညှိကြနှိုင်းကြကြိုးစားကြတာပါဒီနေရာမှာလဲ KIA ဦးဆောင်တဲ့တိုင်းသားလက်နက်ကင်တွေကNCA စာချုပ်ကိုလက်မှတ်ထိုးမယ်ဆိုရင်ကိုကန့်ပလောင် AA ရခိုင်တပ်ဖွဲ့အပါအဝင်အားလုံးပါဝင်ဝင်ရမှလက်မှတ်ထိုးမယ်ဒီလိုမှမဟုတ်ရင်မထိုးနိုင်ဘူးဆိုတဲ့မူဆွဲကင်ထားစေမှုအခက်တွေ့နေကြတာဖြစ်ပါတယ
်ဒါနဲ့ပသက်ပြီးတက်မတော်ဘက်ကတော့ကိုကန့်ပလောင် AA ရခိုင်တပ်ဖွဲ့တွေကိုဒီအခြေအနေအတိုင်း NCA စာချုပ်မှာပါဝင်လက်မှတ်ထိုးဖို့ခွင့်မပြုပါဘူးအဲ့ဒီသုံးဖွဲ့အနေနဲ့လက်နက်ကင်လမ်းစဉ်ကိုဆွတ်လွတ်ကြောင်းကြေညာချက်တစ်ခုထုတ်ပြန်ပြီးမှ NCA စာချုပ်မှာလက်မှတ်ထိုးခွင့်ပြုမယ်ဆိုတဲ့မူကိုကင်ဆွဲထားလို့ဖြစ်ပါတယ်အဲ့ဒီပြဿနာကြောင့်ငင်းငယ်ဆွေးနွေးပွဲတွေအကြိမ်ပေါင်းများစွာကျင်းပပြီးမြင့်တိတာထင်ရှားတဲ့တိုးတက်မှုရလက်မရနိုင်ဖြစ်နေကြတာပါဒီအတွက်တက်မတော်နဲ့ KIA သဘောထားချင်းမတိုက်ဆိုင်နဲ့အဲ့ဒီအချက်ကိုအရင်ဦးဆုံးအဓိကထားညှိကြရမှာဖြစ်ပါတယ်။ငင်းငယ်လုပ်ငန်းစဉ်တွေရှေ့ဆက်တိုးကျင်နေဆိုရင်လောက်ကင်ဆောင်ရွက်လို့ရမယ့်နည်းလမ်းတစ်ခုတော့ရှိပါတယ်။ပထမနည်းလမ်းကတော့ KIA နဲ့ UNFC အဖွဲ့ဟာကိုကံပလောင် AA ရခိုင်တပ်ဖွဲ့၃ဖွဲ့မပါဘဲ NCA စာချုပ်မှာလက်မှတ်ရေးထိုးလိုက်တာပါ။ဒီအတွက်အဲ့ဒီ၃ဘွဲ့နဲ့ပတ်သက်ပြီးအစိုးရနဲ့တက်မတော်ဘက်ကဘလို့သဘောထားပါဘလို့အကောင့်ထဲပေါ်ပေးပါဆိုပြီးဂတိစကားသဘောတူညီချက်တရရက်တောင်းဆိုလောက်ကင်ဆောင်ရွက်တာမျိုးဖြစ်ပါတယ်။နောက်ထပ်နည်းလမ်းတစ်ခုကတော့တက်မတော်နဲ့ကိုကံပလောင် AA ရခိုင်တပ်ဖွဲ့၃ဘွဲ့သဘောတူညီချက်ရတဲ့အထိညှိနှိုင်းကြတာမျိုးဖြစ်ပါတယ်။ဒ တကယ်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတက်မတော်ဘက်ကနှစ်ဆင့်လောက်အလျှော့ပေးခဲ့ပြီးဖြစ်ပါတယ်။ပထမအဆင့်တက်မတော်ဘက်ကတောင်းဆိုတာဟာအဲ့ဒီသုံးဘွဲ့လုံးဝလက်နက်ချရေးပါ။နောက်ပိုင်းလက်နက်ကင်လမ်းစဉ်ဆွန့်ကြောင်းကြေညာပါ။လက်နက်တွေနဲ့ပတ်သက်ပြီးအခြားလက်နက်ကင်တပ်ဖွဲ့တွေကအာမခံချက်ပေးပါ။ဒါဆို NCA မှာလက်မှတ်ထိုးနိုင်မယ်ဆိုပြီးတစ်စစ်လျှော့ပေးလိုက်ပါတယ်။အခုနောက်ဆုံးအချားဘာမှမတောင်းဆိုတော့ပဲလက်နက်ကင်လမ်းစဉ်ဆွတ်လွတ်ကြောင်းကြေညာရဲဆိုရင်ပဲ MCA မှာလက်မှတ်ထိုးခွင့်ပြုမယ်ဆိုပြီးအလျှော့ပေးထားတာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီသုံးဘွဲ့ကလက်မခံတော့အလုံးမဖြစ်ပြန်ပါဘူး။ဒီအချက်ကအသေးချာညှိနှိုင်းနိုင်ခဲ့ရင် KIA အပါအဝင်ကိုကံပလောင်ရခိုင် AA အပါအဝင် UNFC တစ်ဖွဲ့လုံး MCA လက်မှတ်ရေးထိုးတာဖြစ်လာနိုင်ပါတယ်။ဒါမှငြိမ်းချမ်းရေးလုပ်ငန်းမှာတိတာထင်ရှားတဲ့တိုးတက်မှုဖြစ်ပေါ်လာပြီးရှေ့ဆက်အကောင့်ထဲပေါ်နိုင်မှာပါ
ပြီးခဲ့တဲ့ရက်ပိုင်းကကျင်းပပြီးခဲ့တဲ့ NCA လက်မှတ်ရေးထိုးခြင်းတစ်နှစ်မြောက်အခမ်းအနားမှာဒေါက်ဆန်းစုကြည်ပြောခဲ့တဲ့စကားတစ်ခွန်းရှိပါတယ်သိမကြခင်ကာလမှာဘသူတွေကငြိမ်းချမ်းရေးကိုလိုလားတယ်ဘသူတွေကငြိမ်းချမ်းရေးကိုမလိုလားဘူးပြည်သူတွေမြင်တွေ့ကြရမှာဖြစ်တယ်ဆိုတဲ့စကားပါအဲ့ဒီစကားအတိုင်းသိမကြခင်ကာလပြည်သူတွေတကယ်ပဲမြင်တွေ့ကြရမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်